ရခိုင်ပြည်နယ်အတွင်းကအာရကတပ်တော် AA ထိန်းချုပ်ထားတဲ့မြို့နယ်တွေမှာစစ်ကောင်စီကဒီနှစ်စံပိုင်းကစလို့လေကြောင်းကနေပုံကျဲတိုက်ခိုက်နေပြီးတော့အရက်သားထိခိုက်ဒေဆုံးနာတွေတိုးလာနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မနေ့ကလည်းပုံနှကျုံမြို့နယ်ကကြေးဝါတချို့ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲခဲ့တာကြောင့်အရက်သား၄ဦးထက်မနည်းဒေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကစီးရဲနောက်ဆုံးရအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တွေကအာရခတက်တော် AA ထိန်းချုပ်နယ်မြေတွေကိုဒီနှစ်စံပိုင်းကနေစလို့စစ်ကောင်စီကလေကြောင်းကနေဇက်တိုက်ဆိုသလိုဘုံကျဲတိုက်ခိုက်နေတာကြောင့်သတင်းတစ်ပတ်အတွင်းမှာပဲအရက်သား၉ဦးထက်မနည်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မနေ့တုန်းကဆိုရင်လည်းရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်တွေကအောင်စုံပြင်ကျေးရွာနဲ့တောင်ပေါက်ကျေးရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုတွေမှာဒေသခံ၄ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၅ဦးသေဆုံးခဲ့ရပါတယ်။စစ်ကောင်စီအနေနဲ့အခုလိုမျိုး AA အာရခတပ်တော်ထိန်းချုပ်နယ်မြေတွေကိုဇက်တိုက်ဆိုသလိုဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့အသက်အန္တရာယ်စိုးရိမ်နေကြရတယ်လို့အသက်20ကျော်အရွယ်ရခိုင်ဒေသခံအမျိုးသမီးတဦးက VOA ကိုပြောပါတယ်။
ဒီကတော့ဒီလွမ်းမြောက်နေမြေမှာနေထိုင်တဲ့ဒေသခံတရားအနေနဲ့ကတော့ဒီကာလမှာလေကြောင်းရည်တွေကိုစိုးရိမ်မှုကတော့အများကြီးရှိတာပေါ့နော်။ဒီတပတ်အတွင်းမှာတော့ဒီလေကြောင်းပစ်ခတ်မှုက3ချိန်ထက်မဲ့3-4ချိန်လောက်ရှိတာပေါ့နော်။ဆိုတော့ညဘက်တွေဆိုရင်လည်းအိမ်မပြိုတဲ့နေရာတွေရှိတာပေါ့နော်။လေရင်သွားတဲ့အတန်တွေကြာရတဲ့နေရာတွေဆိုရင်ပို့ပြီးတော့ဆိုးတယ်။ပြီးလို့ရှိရင်ဒီ cycle တန်တို့ကားတန်တို့ကိုကြာရင်တော့မှလေလာနေပြီလားလေရင်တန်လားဆိုပြီးတော့ဆိုရင်ကြောက်ကြမှုကတော့အများကြီးရှိတယ်။ထမင်းစားနေရင်တန်လန်နဲ့ပြေပုံရတာတော့ပြီးလို့ရှိရင်အိမ်နေရင်နဲ့အိမ်နေရင်တန်လန်နဲ့ဒီအောက်ကိုဆင်းပြရတာတော့အနေထားတော့အများကြီးရှိပါတယ်။ဟုတ်ကဲ့။
အာရခတက်တော် AA အနေနဲ့ရခိုင်ပြည်နယ်18မြို့နယ်တွေက14မြို့နယ်ကိုတိမ့်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေကိုနိုင်ငံရေးအရာဖြည့်ရှင်းလိုတယ်ဆိုတာကိုပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုး AA ဘက်ကထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးသလို AA ထိန်းချုပ်မြို့နယ်တွေစီကိုစစ်ကောင်စီကလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခိုက်နေတာလည်းဖြစ်ပါတယ်။စစ်ကောင်စီအနေနဲ့ AA ထိန်းချုပ်နယ်မြေတွေမှာတည်ငြိမ်မှုမရှိအောင်အခုလိုမျိုးလေကြောင်းကနေဘုံကျဲနေတာလို့လက်ရှိရခိုင်မှာနေထိုင်တဲ့အသက်30အရွယ်ဒေသခံအမျိုးသားတဦးက VOA ကိုပြောပါတယ်
။ဟာကျွန်တော်တို့ဒီရခိုင်ပြည်မှာစစ်ကောင်စီဒီထိန်းချုပ်တာတွေမြို့နေတွေကမရှိသလောက်နေတော့ဘူးပေါ့နော်။အရဟတ်တော် AA ထိန်းချုပ်မှုကတော်တော်လေးတည်ငြိမ်ပြင်းပြင်းဖြစ်နေပြီ။ဒီအချိန်တွေမှာစစ်ကောင်စီအနေနဲ့ဒီအရဟတ်တော်ရဲ့ညီချင်းဆွေးနွေးမှုကိုမလိုလားတဲ့အတွက်ပေါ့နော်။ဒီလိုမျိုးလေကြောင်းတိုက်ခိုက်မှုတွေကိုဆက်တိုက်လုပ်လာတာလို့ကျွန်တော်တို့မြင်နေပေါ့နော်။အဲ့တော့နောက်တစ်ခုကကြတော့ဒီ AA ထိန်းချုပ်ထားတဲ့နေမျိုးတွေကိုစစ်ကောင်စီကဒီဟုတ်ပါတော့တင်ညီမှုမရှိအောင်ဒီလေကြောင်းတိုက်ခတ်မှုတွေကတစင်းကျွန်တော်တို့လုံနေတာလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော
်လက်ရှိမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီနဲ့အာရခတက်တော် AA တို့ကြားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားတာမတွေ့ရသေးပေမဲ့စစ်ကောင်စီထိန်းချုပ်ထားစဲနေမြေတွေဖြစ်တဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေမှာတော့နှစ်ဖက်စည်းရဲတင်းမာနေပါတယ်စစ်တွေမှာဆိုရင်လဲစစ်ကောင်စီဘက်ကရေတပ်နဲ့လက်နက်ကြီးတပ်တွေကနေမကြာခဏဆိုသလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသရင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ကြောက်ဖြူနဲ့မအောင်မြွနယ်တွေမှာအခုချိန်ထိတော့ပစ်ခတ်တာနေမကြာရသေးဘူးလို့ဒေသရင်းနေထိုင်သူတွေကပြောပါတယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။